ထိုင်းနိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြပွဲရဲ့ထိပ်တန်းခေါင်းဆောင်တဦးကိုရေးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။စုံတီယန်ချူရုံတနီထန်ကိုထိုင်းနိုင်ငံရဲ့အရေးပေါ်ဥပဒေချိုးဖောက်တဲ့ပြစ်မှုနဲ့ဖမ်းဆီးလိုက်တာဖြစ်တယ်လို့ရေးတပ်ဖွဲ့ကပြောပါတယ်။အထူးအရေးပေါ်ထုတ်ပြန်ထားတဲ့ဥပဒေကိုချိုးဖောက်တဲ့တခြားဆန္ဒပြခေါင်းဆောင်တွေကိုလည်းဆက်လက်ပြီးတော့ရေးယူ ဖြစ်တယ်လို့လည်းအာနာဘိုင်နီကပြောပါတယ်။တင်းလင်းလာနေဘန်ကောက်မြို့ရဲ့လမ်းမတစ်ခုပေါ်မှာဆန္ဒပြစခန်းတည်ရှိတဲ့နေရာမှာဖြစ်တယ်လို့လှုပ်ထားတဲ့အငဲစားပုံဒါမှမဟုတ်အကြီးစားမီးရှူးမီးပန်းပေါက်ကွဲမှုကြောင့်တန့်ရှင်းရေးအလုပ်သမား6ယောက်ဒဏ်ရာရရှိသွားပါတယ်။တင်းလင်းလာနေစောစောပိုင်းတုန်းကလည်းယာနဲ့ချီတဲ့လေသမားတွေကဘန်ကောက်တရားရေးဝန်ကြီးရုံးရဲ့ရှေ့မှာဆန္ဒပြကပြခဲ့ကြပြီးတော့အစိုးရရဲ့အမတော်ကြီးနဲ့တန်ဖိုးတိုးမြင့်ပေးပြီးဝယ်ယူတဲ့အစီအစဉ်မှာသူတို့ရောင်းချထားတဲ့ဆံတွေကိုငွေပေးချေဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ။